မေဂန်ပြည်တော်စုကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုမှာရှိတဲ့ရန်ကုန်ရူဘီမှာစားတော့ဆိုင်ဝန်ထမ်းတွေကိုသူတို့ရတဲ့နဲ့လာစာမပေးခဲ့တဲ့အတွက်ရော်ချင်းွေ၄တန်းပေးလိုက်ရတဲ့ဖြစ်ရဟာဥပဒေစိုးမိုးရှိတဲ့အမေရိကန်နိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်သင်ခန်းစာယူစရာဖြစ်လာတယ်လို့လုပ်ငန်းရှင်တချို့နဲ့မြန်မာမီဒီယာတို့ကသုံးသပ်လိုက်ကြပါတယ်ဒါကိုပြောပြမှာပါဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်ရန်ကုန်ရူဘီမြန်မာစားတော့ဆိုင်ဟာဆိုင်ွယ်ပေါင်း၆ဆိုင်ရှိပြီးအဲ့ဒီမှာအလုံးလုံးနေတဲ့ဝန်ထမ်း300ဝန်းကျင်ရတဲ့နဲ့လာစာကိုမရရှိခဲ့တာကြောင့်ကယ်လီဖိုးနီးယားအလို့သမားကော်မရှင်နာဥပဒေရေးရာဘူရိုကိုတိုင်ကြားခဲ့ပြီးနောက်မှာကျော်ကြီးအမေရိကန်ဒေါ်လာ၄တန်းပေးဆောင်ဖို့ဆုံးဖြတ်ခဲ့ကြောင်းအလို့သမားတွေရဲ့အကျိုးဆောင်ရှင်းလင်းအဖွဲ့ ALC ကပြောပါတယ်ဒီဖြစ်ရပ်ဟာတရားဥပဒေစိုးမိုးမှုရှိတဲ့အမေရိကန်နိုင်ငံမှာမြန်မာလုပ်ငန်းရှင်တွေအတွက်သင်္ကန်းစာယူစရာတစ်ခုဖြစ်လာစေတယ်လို့ကယ်လီဖိုးနီးယားမှာထုတ်ဝေနေတဲ့မြန်မာဂဇက်သတင်းစာရဲ့အက်ဒီတာတော်ညိုခက်ကျော်ကသုံးသပ်ပါတယ
်။ရန်ကုန်လူပြည်စားတောက်ဆိုင်ကိုကျမစားစားခဲ့ပြီးပါတယ်။အစားတောက်တွေကလည်းကောင်းပါတယ်။ဆိုင်ရဲ့အပြင်စင်ကလည်းလှတယ်။သူ့ service လည်းကျမကြိုက်တယ်။ဒီလိုဖြစ်ပျက်မျိုးဖြစ်ပျက်သွားတာကိုအဲ့တော့စိတ်မကောင်းပါဘူး။ကျမတို့ဒီအမေရိကမှာဒီအလုပ်သမားအလုပ်ရှင်နဲ့ဆက်ဆံရတဲ့လုပ်ငန်းကိုထူထောင်မယ်ဆိုရင်ဒီအလုပ်ရှင်တွေဘက်ကနေအလုပ်သမားဘက်ကိုလစာပေးဖို့လိဟာချက်တွေအလုပ်သမားခံစားခွင့်ပေးဖို့လိဟာချက်တွေဒီအချက်တွေကိုသတိပြုမိဖို့ဘာကြောင့်လဲဆိုလို့ရှင်ဥပဒေခိုင်မှရှိတဲ့အမေရိကန်နိုင်ငံမှာဆိုလို့ရှင်တရားဥပဒေနဲ့အညီပြန်ပြီးတော့တရားစွဲနိုင်တယ်အဲ့အတွက်ကိုကပြန်ပြီးပေးဆွဲရတယ်ဆိုတဲ့ဥပဒေကိုသတိမှုနိုင်မှုအတွက်သင်ခန်းစာယူနိုင်မှုအတွက်ဖြစ်ပျက်တခုလို့ကျွန်မမြင်ပါတယ်ရှင
်ရန်ကုန်ရူဘီဆိုင်မှာတွားဆမှုတဲ့ဆန်ဖရန်စစ္စကိုမြို့နေဦးတန်းထေကတော့ဆန်ရှင်နေဆက်ဆံရေးပေါ်ယူပေမဲ့တရားဝင်အလို့သမားတွေပေါ်မှာရောတရားမဝင်အလို့သမားတွေပေါ်မှာပါပေးရတဲ့ကယ်လီဖိုးနီးယားရဲ့အလို့သမားကာကွယ်ပေးရေးဥပဒေကြောင့်အခုလိုပြဿနာပေါ်လာရတာလို့မှတ်ချက်ပေးပါတယ
်။အဲဒီဆန်ဖရန်စစ္စကိုစီးပီးဟော်နာဆိုင်စားဘူးတဲ့။ဆန်ဖိုးကဆိုင်နဲ့တစ်ခေါက်ယူရဘူးတဲ့။အဲအကောင်တော့ဟိုပေါ်ပေါ်ယူရပါပဲ။ဟိုအဲ့တော့ဒီနောက်ပိုင်းကအလို့သမားတွေနဲ့ပတ်သက်ပြီးတော့ဒီမှာတော်တော်များများတော့ဆိုင်ဒီဆိုင်ဒီမှာမမက်ဆီကန်အလို့သမားတွေအဲ့တကြီးအပွားကြီးတွေအဲ့တော့ဒီမှာပမာပြန်နေပေါ့နော်အဲအဲ့ဒါမျိုးတွေလောက်ကြတာတော့ကျွန်တော်တွေ့တာပေါ့နော်ဟိုဥပဒေရတော့ရှိနေမဲ့သူတို့နားလည်မှုနဲ့ခိုင်းနေတဲ့ဟာတွေကတော့အများကြီးပါပဲတချို့တွေတရားဝယ်လုံးသမားအလုံးလုံးခက်ကပြားတွေကမရှိဘူးဒါပေမဲ့လို့အဲ့ဒီလိုဆိုင်ဒီမှာလောက်ကြတာပေါ့နော်အဲ့တော့အခုကတော့ဥပဒေရတော့ legal ရော illegal ရော illegal ရောအဲ့တော့အကြောပဲပေးထားတယ်ဆိုတော့တခုချိုးပေါက်တာတိကျသွားပြီဆိုရင်တော့အရင်ကတည်းကပေါ့
ရန်ကုန်လူပြည်မြန်မာစားတောက်ဆိုင်ပန်ရှင်နဲ့အလို့သမားတွေကြားလောက်ခလာစားနဲ့ပတ်သက်တဲ့အငင်းပွားခွေဖြစ်ရဟာအခြားမြန်မာလုပ်ငန်းရှင်တွေပေါ်မှာပါရဲခတ်မှုဖြစ်လာစေလိမ့်မယ်လို့ဆန်ဖရန်စစ္စကိုအခြေစိုက်မြန်မာပေးပြုတ်လုပ်ငန်းရှင်ဦးမောင်သိန်းကမြင်ပါတယ
်ဒေါ်လာ၄တန်းရောက်ချီပေးရမယ်ဆိုတော့လန့်သွားတော့ပါဗျာတော်တော်စိတ်မကောင်းတာကိုယ်မြန်မာအတိုင်းဝိုင်းကပန်ရှင်ဖြစ်တယ်နောက်နင့်လာတဲ့လူတွေကလည်းကိုယ်မြန်မာအတိုင်းဝိုင်းကအလို့သမားတွေပဲဖြစ်တယ်ဆိုတော့တော်တော်လေးသိမကောင်ဒါကကျွန်တော်တို့အတွက်သင်ခန်းစာယူရမယ်အလုပ်ပဲစီးပွားရေးလုပ်ငန်းရှင်တွေဖြစ်နေတဲ့စားတောက်ဆိုင်လုပ်ငန်းရှင်တွေနောက်တကဆူရှီလုပ်ငန်းရှင်တွေလုပ်ငန်းရှင်တွေဘက်ကလည်းတတိထားမလို့ဒီဖက်ရောက်လာပြီးအလုပ်လုပ်နေတဲ့မြန်မာလုပ်သားတွေအတွက်လည်းတတိထားမယ်ဟိုလာတွေတွေ့လာရတယ်ဗျအဲ့တော့အလုပ်ချိန်ကပူခိုင်းတာလို့ပဲပြောရမှာပေါ့ဗျအမေရိကန်နိုင်ငံမှာတတ်မှတ်ထားတဲ့အလုပ်ချိန်ကတော့၈နာရီတတ်မှတ်ထားတာပေါ့အဲ့ဒါကိုလည်းအထူးတိထားမယ်ဆူရှီလုပ်ငန်းဆိုရင်တရက်ကို10နာရီပုံမှန်နဲ့တော့လုပ်နေရတာလीအဲ့ဆိုတော့သူက2နာရီအေကိုဘယ်ဆူရှီလုပ်ငန်းမှာသူတို့ကိုအချိန်ပိုလိုအပ်မပေးပါဘူ
းကယ်လီဖိုးနီးယားပြည်နယ်ဥပဒေအရလုခကိုတလာချင်းရှင်းပြရတဲ့အပြင်အချိန်ပိုအလုပ်ချိန်တွေအတွက်အခါချင်းဝေထပ်ပြီးပေးရမယ်လို့သတ်မှတ်ထားပါတယ်ရန်ကုန်ရူဘီစားတောက်ဆက်မှာအလုပ်လုပ်တဲ့ဝန်ထမ်းတွေဟာနာမကျန်းဖြစ်လို့ဆရာဝန်နဲ့ပြဖို့လိုအပ်လာရင်တော့ပန်ရှင်ကခွင့်ရမပေးဘူးလို့အကျိုးဆောင်ရှင်းနေအဖွဲ့ကပြောပါတယ်ဒီနယ်ဥပဒေအရအလို့သမားတွေဟာအလို့ချိန်တိုင်း30လောက်ပြီးတိုင်းတနအီနေ့တိုင်းမကောင်းတဲ့ခွင့်အဖြစ်ခွင့်ပြုရမယ်ဆိုတာကြောင့်ရန်ကုန်ရူဘီစံပန်ရှင်တွေဟာဥပဒေကိုချိုးဖောက်တာထင်ရှားတယ်လို့ရှင်းနေတွေကပြောဆိုပါတယ်ခင်ဗျ